တန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့ဒီနေ့အတွက်အမေရိကန်ဒေါ်လာတန်း800ကျော်လိုအပ်တဲ့အကြောင်းဒီပမာဏဟာပြီးခဲ့တဲ့နှစ်ကတည်းကနဆပိုများပြီးမြန်မာနိုင်ငံအတွက်တောင်းဆိုတဲ့အများဆုံးပမာဏဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကပြောပါတယ်2022ခုနှစ်မြန်မာနိုင်ငံလူသားချင်းစာနာမှုအကူအညီပေးရေးတုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုထုတ်ပြန်လိုက်ပြီးဖြစ်ပြီးဒီနေ့မှာလူပေါင်း6တန်းနှစ်သိန်းကိုအကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ126တန်းလိုအပ်နေပါတယ်ဆိုပြီးကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့ပြောခွင့်ရယန်စလတ်ကမနေ့ကဂျနီဗာမှာကျင်းပတဲ့ဒီနေ့သာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံတော်ပြည်ပခန့်တွေပို့ပြီးကြီးထွားလာတဲ့အတွက်လူပေါင်း 14.4 တန်းလောက်လူသားချင်းစာနာမှုအရေးပေါ်အကူအညီလိုအပ်နေတဲ့အကြောင်းနဲ့အရင်ထဲက5တန်းလောက်ဟာကလေးငယ်တွေဖြစ်တဲ့အကြောင်း UNOCHA ယုံပြောခွင့်ရယန်စလတ်ကပြောပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဒီနေ့အတွင်းတန်းနဲ့ချီတဲ့ပြည်သူတွေအတက်အအနေနဲ့ရင်ဆိုင်နေရပြီးမကြုံစဘူးတဲ့လူမှုဘေးဒုက္ခအကျတဲကိုရင်ဆိုင်နေရတဲ့အကြောင်း OCHA ရဲ့ဇန်နဝါရီလ30ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်တချိန်ထဲမှာပဲစစ်တပ်ကအာဏာရယူထားတဲ့တနည်းအတွင်းမြန်မာနိုင်ငံမှာလူ1500လောက်အသက်ခံရပြီးအဲ့ဒီသူတွေထဲမှာအချင်းဆောင်တွင်နှိမ့်ဆက်ညှဉ်းပန်းခံရလို့တေဆုံးသူ200လောက်ပါဝင်တဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကပြောဆိုပါတယ်ဒါဟာဆန္ဒပြပွဲမှာပါဝင်လို့အသက်ခံရတဲ့သူတွေလူငယ်ရေးတပ်ဖွဲ့တွေကိုနေအိမ်မှာဝင်ဆင်းနေပြီးတပ်တာခံရသူတွေစစ်တပ်ရဲ့အချင်းဆောင်ထဲမှာချုံနောက်ခံရနေတဲ့အချိန်တေဆုံးသူတွေပါပါဝင်တယ်လို့OACHR ပြောရေးဆိုခွင့်ရှိသူရာဗီနာဆန်ဒါဆာနီကမနေ့ကဂျနီဗာမှာကျင်းပတဲ့ဒရင်တာရှင်းလင်းပွဲမှာပြောဆိုပါတယ်။လက်နက်ကင်တိုက်ပွဲတွေအတွင်းသေဆုံးတဲ့အရေးအတွက်ကိုတော့အတိအပြုချက်မပေးနိုင်တဲ့အကြောင်းဆန်ဒါဆာနီကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလ10ရက်နေ့နောက်ပိုင်းမြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရသူ11,000ကျော်ရှိတာမှာ8,000ကျော်ကဆက်ပြီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OACHR ကပြောဆိုပါရခင်ဗျာ